ညမစစ်ကောင်စီကဒေါ်ဆန်းစုကြည်ပေါ်တရားဆွဲထားတဲ့အမှုတွေနဲ့ပတ်သက်လို့ပြီးခဲ့တဲ့သတင်းပတ်အတွင်းနေပြည်တော်ကတည်တံ့တရားရုံးမှာကြားနာစစ်ဆေးခဲ့တဲ့အမှုသွားအမှုလာအခြေအနေတွေကိုကိုရနိုင်ကစူးစီးတင်ပြပေးထားပါရခင်ဗျာ။
နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ပေါ်ဆွဲစုထားတဲ့အမှုတွေနဲ့ပတ်သက်ပြီးပြီးခဲ့တဲ့တစ်ပတ်အတွင်းတရားခွင်ကြားနာမှုတွေကထူးခြားချက်တွေကတော့ပြည်ထောင်စုရွေးကောက်ပွဲကော်မရှင် ယူစီပေါ်မှာမလျော်ဩဇာတုံးဆောင်ရွက်ခဲ့တဲ့ဆိုတဲ့အမှုနဲ့ပတ်သက်ပြီးတော့တရားလူကိုနှစ်ဖက်အပြန်အလှန်ဆစ်ဆေးမေးမြန်းခဲ့တာတလားကြာရနာထားတဲ့စီးပွားရေးချန်ပီယံရှင်တောင်းတောင်းနဲ့ဆိုးရွားဝင်ကြီး၃ဦးရဲ့အမှုကိုပြန်ဆစ်ဆေးခဲ့တာနဲ့ရန်ကုန်တိုင်းဝင်ကြီးချုပ်စီကနေရွှေနဲ့ဒေါ်လာတွေရယူရဲဆိုပြီးအောက်ကြီးလိုက်စားမှုနဲ့ဆွဲထားတဲ့အမှုတွေကိုဆွဲချက်တင်တဲ ဒီတက်တွေအားလုံးကိုနှစ်လအတွင်းအပြီးစစ်ဖို့လဲတရားရုံးဘက်ကအချိန်သတ်မှတ်ထားပါတယ်။နိုင်ငံတော်ရှိုးဝါချက်အုပ်တွေချိုးဖောက်မှုနဲ့ဒေါန်ဆန်းစုကြည်သူ့ရဲ့စီးပွားရေးချန်ပီယံတန်းလုံးနဲ့ NLD ဆိုးရဝန်ကြီးသုံးကိုတရားစွဲထားတဲ့အမှုတွေကိုတော့တလကြာရနာထားပြီးတဲ့နောက်ဂျာတာဘီနေ့ကပြန်ပြီးတော့စစ်ဆေးခဲ့ပါတယ်။အဲ့ဒီနေ့ကတော့တရခွင်မှာမှုကင်းတပ်ဖွဲ့ဤပညာဌာနကဤပညာကျွမ်းကျင်တဲ့အရာရှိတယောက်လာရောက်ထွက်ဆိုပြီးတော့ရှောင်းတန်းလုံးရဲ့ laptop ကွန်ပျူတာထဲမှာတွေ့ရှိတဲ့အချက်လက်တွေကိုတရလူတပ်တွေဖြစ်လာရောက်ထွက်ပြီးတော့တပ်တွေကစာရွက်စာတမ်းတချို့ကိုလည်းတရားရုံးကိုတင်ပြခဲ့တယ်လို့သိရပါတယ်။ဒီရုံးချင်းကိုတော့အစာရေးရေးပေါ်ခွဲစိတ်ကုသမှုခံယူထားတဲ့ဦးစိုးဝင်းမတက်ရောက်နိုင်ပေမဲ့ NLD အစိုးရရဲ့စီမံဘဏ္ဍာဝန်ကြီးဦးကျော်ဝင်းကတော့ကျန်းမာရေးအပြည့်အဝမကောင်းတဲ့ကြားကတက်ရောက်ခဲ့တယ်လို့သိရပါတယ်။ဒီရုံးကြီးမှာတော့ဒေါက်ဆာစုကြည်ရှောင်းတန်းတော့နဲ့ဦးဆက်အောင်တို့ကတော့နေကောင်းမှုတွေ့ရတယ်လို့တရားရုံးနဲ့နှီးဆက်တဲ့အတိုင်းဝိုင်းတွေစီကစုံစမ်းသိရှိရပါတယ်။နေပြည်တော်ကတည်ဆန့်တရားရုံးကိုနိုင်ငံသားတန်တမာတွေကိုဝင်ခွင့်မပေးတာကြောင့်ဩစတြေးလျတန်ရုံးဘက်ကတော့လာရောက်နိုင်ခြင်းမရှိတာလဲတွေ့ရပါတယ်။တောက်ကြနေကတော့ဒေါက်ဆာစုကြည်ပေါ်အောက်ရီလိုက်စားမှုနဲ့ဆွဲထားတဲ့အမှုတွေကိုကြားနာစစ်ဆေးခဲ့ပြီးတော့ NLD အစိုးရလက်ထက်ရန်ကုန်တိုင်းဝန်ကြီးချုပ်ဟောင်းဦးဖြိုးမင်းသိန်းစီကနေဒေါ်လာငွေ6သိန်းနဲ့အခောက်ရွှေ9ပိတ်သာလက်ခံရယူရဲဆိုပြီးအောက်ရီလိုက်စားမှုနဲ့ဆွဲထားတဲ့အမှုတွေကိုဆွဲချက်တင်သင့်မတင်သင့်ဆိုတာကိုနှစ်ဖက်အပြီးသက်ရှောက်လဲချက်ပေးခဲ့ကြပါတယ်။ဦးဖြိုးမင်းသိန်းဘက်ကဒါတွေပေးတယ်လို့ထွက်ဆိုခဲ့ပေမဲ့တရလူဘက်ကတက်တည်ခိုင်ခိုင်မာမာတင်ပြနိုင်ခဲ့ခြင်းမရှိခဲ့တာကိုဒေါန်ဆန်းစုကြည်ရဲ့ရှေ့နေဒီဘက်ကတင်ပြနိုင်ခဲ့တယ်လို့လည်းသိရပါတယ်။ဆိုဆွဲချက်သာရှိပြီးတော့အာနာသိန်းတဲ့နေ့ကဒေါန်ဆန်းစုကြည်ကိုဖမ်းဆီးပြီးသူမပိုင်ပစ္စည်းတွေကိုထိမ့်သိမ့်တဲ့ဆင်းထဲမှာလဲအဲ့ဒီရွှေနဲ့ဒေါ်လာစင်းတွေမပါခဲ့တဲ့အချက်ကိုတင်ပြခဲ့တယ်လို့သိရပါတယ်။ဒီမှုကိုအပြီးသက်ရှောက်လဲချက်ပေးပြီးဖြစ်တဲ့အတွက်ရှေ့ဘက်မှာတော့စွဲချက်တင်မတင်ဆိုတာကိုဆုံးဖြတ်မှာဖြစ်ပါတယ်။တရလူဘက်ကတက်တည်ခိုင်ခိုင်မာမာပြသနိုင်ခြင်းမရှိခဲ့တဲ့အမှုကိုစွဲချက်တင်မယ်မတင်ဘူးဆိုတာကတော့တရားရုံးရဲ့အဆုံးဖြတ်ပေါ်မှာမူတည်ပြီးတရားစီရင်လွတ်လပ်ခွင့်တရားဥပဒေစိုးမိုးမှုနဲ့တရားမျှတမှုတွေဘလောက်ရှိတယ်ဆိုတာတွေကတော့ဘလောက်ထိလွတ်လွတ်လပ်လပ်နဲ့ဥပဒေအတိုင်းတရားမျှတမှုရှိရှိလုပ်နိုင်မလဲဆိုတဲ့အပေါ်မှာမူတည်နေတာဖြစ်ပါတယ်။ရှင်းလာမဲ့သတင်းပတ်ကြရင်တော့အခုလက်ရှိစစ်ဆေးနေတဲ့အမှုတွေတဲကရှောင်းတန်းတော့ရဲ့အမှုကလွယ်ပြီးခြံတဲ့အမှုတွေကတော့ရက်တွေပြောင်းပြီးတော့စစ်သွားဖို့နေပြည်တော်တည်ထောင်တရားရုံးကရက်ချင်းနေပေးထားပါတယ်ခင်ဗျာ။